ရှမ်းကယားနယ်စပ်မိုးပြင်းနဲ့ဖရူဆိုမြို့နယ်တွေမှာတိုက်ပွဲအခြေအနေတွေကြောင့်လနဲ့ချီကြားအိုးပြစ်အိမ်ပြစ်ဘေးလွရာကိုထွက်ပြေးတင်းချောင်နေရတဲ့စစ်ပီးဒုက္ခတွေဟာပြီးခဲ့တဲ့ရက်ပိုင်းမိုးကြီးလေပြင်းနဲ့ခံရတာကြောင့်ယာယီတေးအိမ်တွေပြိုကျပြီးနေထိုင်ရေးအခက်ကြုံနေရပါတယ်။မိုးပြင်းဒေသစစ်ပီးဒုက္ခတွေကြားမှာလည်းဝမ်းပြက်ဝမ်းလျှော်ဖြစ်နေကြလို့ကလေးငယ်တွေအသက်ဆုံးရှုံးရတဲ့အထိဖြစ်နေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပါကြောင်းခင်ဗျာ
။ပြီးခဲ့တဲ့ဂျပန်ကရှန်ကီယားနယ်စပ်မိုးပြင်းမြို့နယ်မှာမိုးကြီးလေပြင်းတိုက်ခတ်မှုကြောင့်ဆစ်ဆောင်တွေရဲ့မိုးကတဲ့အိမ်တွေလေထဲလွင့်ပါသွားတာတွေတဲအိမ်ပြိုကျတာတွေကြုံတွေ့ခဲ့ရပါတယ်။ဆစ်ဆောင်တွေရဲ့မိုးကတဲ့အိမ်950ရဲက200ဝန်းကျင်လောက်ဟာထိခိုက်ပျက်စီးခဲ့တယ်လို့မိုးပြင်းဆစ်ဆောင်ကူညီပေးသူကပြောပါတယ်။တဲအိမ်တွေပြန်လည်ပြုကျင်မှုအမိုးကရီမလုံလောက်လို့အခက်အခဲကြုံနေရတယ်လို့လည်းပြောပါတယ
်ဒီကြက်ကအရင်သဘာဝဆိုဒီစစ်ချောင်းတွေဆဲတွေပေါ့နော်ဆဲသူဒီမိုးကဆဲသူရလည်းရာဒီချင်းမတိုင်းဆိုင်လို့ဒါဆဲနှဲ့လာလို့နော်ဟာပေါ့နော်ဆဲပြပြတာတွေအများကြီးကြုံတွေ့ရပါတယ်အဲ့ဒါဆိုတော့စစ်ချောင်းတွေအဲသူအပြင်သဝိုင်းမှာဒီ950ဆိုသူတို့အဲပြက်စီးသွားတဲ့ဆဲတွေဆိုရင်ဟောဟာပေါ့ဒီနေရာဝင်ကျင်လာပေါ့နော်အခုမိုးကအစ်သူတို့ပြန်ထုတ်ပေးနိုင်တဲ့စစ်ချောင်းတွေကျတော့သူတို့မိုးကပြည်နဲ့သူတို့ပြန်နေရဘောနော်တချို့ကအမှုကမလုံလောက်တာတွေအများကြီးသိသိရတာပေါ့နော
်ပြီးခဲ့တဲ့ဖေဖော်ဝါရီလလောက်ကမိုးပြင်းမျိုးပေါ်မှာစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားတိုက်ပွဲပြင်းထန်ခဲ့ပြီးတော့စစ်ကောင်စီဘက်ကစစ်ကြောင်းအုံပြုတိုက်ခိုက်ခဲ့တာကြောင့်ထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးလာကြရတာပါစစ်ပြေးဒုက္ခတွေတွေဟာဘေးကင်းလုံခြုံတဲ့နေရာတွေမှာမိုးကတဲလေးထိုးပြီးနေထိုင်ကြရပြီးတော့အလူရှင်တွေကအကူအညီပေးနေကြပါတယ်လက်ရှိအချိန်မှာအလူရှင်တွေမရှိသလောက်နေပါလာတာကြောင့်စေဝါပစ္စည်းနဲ့စားနပ်ရိက္ခာတွေလိုအပ်နေကြပါတယ်။ကျန်းမာရေးဆောင်ရှောက်မှုအားနည်းရာကြောင့်လည်းကလေးသင်ငယ်ဆွေးဦးရဲ့မှာအနည်းဆုံး9ဦးလောက်ကဝမ်းပြက်ဝမ်းလျှော်ယောဂခံစားနေရပြီးယောဂကျင့်ထန်လို့အသက်ဆုံးမတဲ့အထိကြုံတွေ့နေရတယ်လို့မိုးပြေဆစ်ဆောင်ကွန်ညီနေသူကအခုလိုပြောပါတယ
်။ကျန်းမာရေးဆောင်ရှောက်ရေးအားနည်းကျန်းမာရေးနဲ့တော်လေးလူအားကလေးငယ်ဆောင်ပါကြီးရာဆရာတော်တော်လေးသူဝါကိုသိနိုင်တဲ့လူသားလေးရှိရပါတော့ဒီအဝံပြေဝံချောအရင်နေ့လည်းတော်လေးကြုံနေရတယ်တချို့ဆိုအဲလူကဲရမယ်အတက်ဆုံးဆုံးသွားတဲ့ပြည်အောင်ဆုံးသွားတာတွေလည်းတော်တော်ရှိနေရတော့အတက်ဆုံးပါသွားတဲ့သူကြတော့လူကဲဒီကလေးငယ်အဝံပြေဝံချောတဲ့ပေဦးထဲမှာလည်းဦးလောက်ပဲသူတို့ဆုံးသွားတာရှိရပါတော့နောက်ပြီးအခုဒီဝါကူကြီးဆိုတဲ့ကျွန်တော်ကခက်ခဲပါတယ်။လာမယ့်တလနလမှာအဓိကဟိုနော်သာနာရိက္ခာတွေချက်တော့မှာလို့ပြောလို့ဆိုလေးသူရဲ့ခါပေါ်တော့
တရားကြီးနဲ့ဖရူဆိုမျိုးနဲ့အနောက်ဘက်ခြမ်းမှာလဲတိုက်ပွဲတွေကြောင့်တောတောင်တွေရဲ့ခိုလုံတွေရဲ့စစ်ပြေးဒုက္ခတွေ6000ကျော်လောက်ရှိနေပါတယ်။မိုးကြီးလေပြင်းတန်ကြောင့်ဆစ်ဆောင်တွေရဲ့တဲအိမ်တွေကကြီးကြီးမားမားပျက်စီးရမရှိပေမဲ့အမိုးကပျက်စီးရပြီးမိုးရွာတွေကြုံတွေ့နေကြရတာလို့ဖရူဆိုအနောက်ခြမ်းစစ်ပြေးရှောင်းကူညီဆောက်ရှောက်ရေးကော်မတီကပြောပါတယ
်ခစ်ချန်တော့အဲ့လိုကြီးကြီးမားမားပျက်စီးရတော့မရှိသေးဘူးဒါပေမဲ့ဟိုမိုးကတွေဆွေးပြီးတော့ပျက်စီးတာမိုးရွာတွေတော့ရှိတယ်တိတ်ချောင်းစခန်းမှာကြာတော့ဟိုဒီတိုင်းတော့ထဲမှာတဲခိုးပြီးနေရတာဆိုတော့မိုးရွာစီရောက်တော့စိတ်အဆင်မပြေဘူးဟုတ်
ရှမ်းနဲ့ကြရတီနယ်ဘက်တွေမှာလဲစစ်ကောင်စီနဲ့ဒေသကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားတိုက်ပွဲအခြေအနေနဲ့မိုင်းအန္တရာယ်တွေကြောင့်စစ်ပြေးဒုက္ခတွေအများစုဟာနေရက်မပြောင်းနိုင်ကြသေးပါဘူးဒုက္ခတွေတွေပြေးရှောင်လာကြတာအချိန်ကြာတာနဲ့အမျှစားဝတ်နေရေးအခက်အခဲကြုံတွေ့နေရတယ်လို့ရာသီဥတုတံခိုးကခန့်စားနေကြရပါတယ်ခင်ဗျာ